မြန်မာပြည်တွင်းမှာ COVID-19 ရောဂါပျောက်ကင်းသူနောက်ထပ်တဦးရှိလာပြီးထပ်တိုးတည်ပြူလူနာများလာတဲ့အင်းစိန်မြို့နယ်ကနေရာတချို့ကိုသွာလာခွင့်ပေးလိုက်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ COVID အတည်ပြူလူနာနံပါတ်15ဖြစ်တဲ့ဝေဘာဂီဆေးရုံမှာကုသမှုခံယူနေတဲ့အသက်45နှစ်အရွယ်အမျိုးသမီးရဲ့ဓာတ်ခွဲနမူနာကိုနောက်ထပ်စစ်ဆေးရမှာ negative 2 ချိန်ထွက်ထားပြီးဖြစ်လို့ရောဂါပျောက်ကင်းတဲ့စီးရင်နဲ့ထည့်လို့ရပြီလို့သိရပါတယ်။ဒီလူနာနဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်မယ့်အခြေအနေတွေကိုကျန်းမာရေးဌာနပြောရေးဆိုခွင့်ရှိသူကိုမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။လောလောဆယ်မှာဒီလူနာနဲ့ပတ်သက်တဲ့အခြေအနေတချို့ကိုတော့ဝေဘာဂီအထူးကုဆေးရုံကြီးကဒေါက်တာအီမူတက်မြင့်ကအခုလိုပြောပြထားပါတယ်။
ဒီလူနာကဆီယမားတို့ရဲ့ဝေဘာဂီဆေးရုံမှာပဲတင်ထားရဆိုတော့လေသူရဲ့ဒီဟုတ်ကဲ့ကျန်းမာရေးအခြေအနေလေးတော့ပြောပြလို့ကောင်းပါတယ်။ကောင်းတ
ယ်လို့ပဲပြောလို့ရပါတယ်။ကောင်းပါတယ်။သက်တာပါလေပေါ့နော်အဲ့လောက်တော့ပြောလို့ရတယ်ရှင်အသေးစိတ်ပြောလို့မရပါဘူးရှင်ဟုတ်ကဲ့ပြောရဆိုမှရှိဘူးမဟုတ်တော့အများကြီးပြောလို့မရပါဘူးရှင်
ယောဂပျောက်ကင်းသွားသူလူနာနံပါတ်4နဲ့9အပြီးလူနာနံပါတ်15ဟာကိုဗစ်အတည်ပြုလူနာတွေထဲက3ဦးမြောက်ယောဂပျောက်ကင်းသွားသူဖြစ်ပါတယ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်းမှာကိုဗစ်တက်ခွဲအတည်ပြုလူနာ84ဦးအထိရှိထားပြီးဖြစ်ပါတယ်ထတိုးလူနာအများစုကခီးသွွားရာဇဝင်မရှိပဲယောဂအတည်ပြုလူနာတွေနဲ့ထိတွေ့မှုရှိထားသူတွေပါဒီယောဂဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်အာနာပိုင်တွေကတခွဲတီပြူလူနာတွေနေထိုင်ခဲ့တဲ့နေရာတွေကိုအသွာလာပိတ်လိုက်တဲ့အထိအချိန်မြင့်ဆောင်ရွက်နေတဲ့အခြေအနေပါတခွဲတီပြူလူနာ16ဦးအထိရှိထားတဲ့အင်းစိန်မြို့နယ်ကနေရာ3ခုမှာအသွာလာပိတ်ထားတဲ့အခြေအနေကိုအင်းစိန်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးဝေဖြိုးဟန်က VOA ကိုပြောပါတယ
်လော့ဒေါင်းကကျွန်တော်တို့ကလော့ဒေါင်းဆက်3နေရာပဲလောက်ရပါတယ်ဟောဆိုတော့ဒီကျန်းစာတင်ကြောင်းလမ်းကစုွက်များတယ်လေညာတော့အဲ့ဒီလမ်းတလမ်းကိုကျွန်တော်တို့လော့ဒေါင်းလုပ်လိုက်ခြင်းအပြင်အဲ့ဒီကတွေ့တဲ့လူက10ယောက်လောက်ရှိတာ ਉਹ နောက်ဒီတောင်သူကုန်းတွေကတနေရာပေါ့နောက်ရွာမအရှိအတနေရာ3နေရာပါပဲ
နောက်ထပ်တွေ့လာတဲ့အတီပြူလူနာအများစုကဘာသာရေးအခမ်းအနားတစ်ခုကနေစခဲ့တာဖြစ်ပြီးအဲ့ဒီပွဲကိုသွားခဲ့တဲ့အင်းစိန်နေပြည်သူတွေကိုကူးဆက်တဲ့အကြောင်းကိုလည်းဥဝေဖြိုးဟန်ကအခုလိုရှင်းပြထားပါတယ်
တို့လုတ်တဲ့ဟာတော့ရှစ်မိုင်ကဘုရားကျောင်းတစ်ခုမှလုတ်တာဒါကျွန်တော်အင်းစိန်ကလူတွေကသွားပြီးအဲ့ဘုရားကျောင်းသွားတက်ရင်းနဲ့မှစတွေ့လိုက်တဲ့သဘောပေါ့နော်ကျွန်တော်တို့မြို့နယ်အနေနဲ့ကတော့ကိုယ့်ရဲ့မြို့နယ်လုပ်ငန်းကော်မတီကနေပြီးတော့လိုအပ်မဲ့အပိုင်းတွေအကုန်လုံးပြည့်စုံမဲ့လုပ်ထားတဲ့တည်းရှိပါတယ
်။တခြားပြည်နယ်နဲ့တိုင်းအသီးသီးကနေရာတွေမှာလည်းတခွဲအတီပြူလူနာနေထိုင်ခဲ့တဲ့အိမ်အပါအဝင်လမ်းနဲ့ရက်ကွက်တချို့ကိုပါအသွာလာပိတ်လိုက်တဲ့အထိယောဂထိန်းချုပ်ကာကွယ်ရေးအတွက်ဆောင်ရွက်နေတာတွေတွေ့ရပါတယ်။ဒီကနေ့မနက်10နာရီခွဲအထိစီးရင်တွေအရမြန်မာပြည်တွင်းမှာတခွဲအတီပြူလူနာ84ဦးအထိရှိထားပြီးအဲ့ဒီထဲကယောဂပျောက်ကင်းသွားသူ3ဦးနဲ့သေဆုံးသူ4ဦးအထိရှိထားပြီးတဦးကိုတော့အထူးချက်မှတ်ကူတာပေးနေရတယ်လို့သိရပါတယ်။ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ